ထိုင်းနိုင်ငံနှုံထဘူရီပြည်နယ်ခရိုင်တွင်းကနေအိမ်တလုံးမှာဒီဇင်ဘာလ15ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွစေး9တန်းကျော် ICE မူရစ်ဆေးကီလို120ဟာမြန်မာနိုင်ငံဝကိုကန့်ဒေတာကနေတဲဆောင်လာတာလို့ယူဆရတဲ့အကြောင်းထိုင်းရဲချုပ်ကပြောပါတယ်။ဘလို့ကြောင့်အခုလို့ပြောနိုင်ရတယ်လဲဆိုတော့ကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံနွန်ထဘူရီခရိုင်အတွင်းမှာဒီရက်ပိုင်းအတွင်းမှာပဲစိတ်ကြွစေးတွေ9တန်းခွဲနီးပါးလောက်ကိုဖမ်းဆီးမိခဲ့တာကြောင့်ဒီဇင်ဘာလအတွင်းစိတ်ကြွစေးဖမ်းဆီးမှုတွေဟာတခြားနှစ်တွေတည်းစာရင်စံချိန်တင်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာဘိုင်တွေကပြောဆိုနေတာပါ။ဒီဇင်ဘာလအတွင်းမှာစိတ်ကြွစေးပေါင်းတန်း20လောက်ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိနေတာဖြစ်ပါတယ်။အခုလိုဖမ်းဆီးမှုတိုင်းမှာနေဆက်အင်းနီနာချင်းနိုင်ငံတွေကနေဝင်ရောက်လာတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုလို့ရှိတာပါ။အခုနွန်ထဘူရီခရိုင်မှာဖမ်းဆီးမိခဲ့တဲ့စိတ်ကြွစေးပေါင်း9တန်း4သိန်းဟာမြန်မာနိုင်ငံရှမ်းပြည်နယ်ဝဒေသဘက်ကလာတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပြောဆိုမှုတွေနဲ့ပတ်သက်လို့ရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းရှမ်းပြည်နယ်အတွင်းကမူရစ်ဆေးဝါးရည်နဲ့ပတ်သက်လို့လေလာစောင့်ကြည့်သူတွေကလည်းထိုင်းထဲမှာထုတ်လုပ်တယ်လို့မယူဆကြောင်းနဲ့အလားတူသုံးသပ်မှုမျိုးတွေရှိတယ်ဆိုပြီးပြောဆိုသွားပါတယ
်။ကျွန်တော်တို့ဒီမူရစ်ဆေးဝါးစောင့်ကြည့်လေလာရဲ့ဖိုက်နေနဲ့ကြည့်တာကတော့အများအဖြစ်လေဒီထိုင်းထဲမှာထုတ်လုပ်နိုင်တဲ့အလားအလာနေရာကရှိတယ်လို့ကျွန်တော်တို့တခါမှမကြားမိဘူး။အများအဖြစ်တော့ဒီမူရစ်ဆေးဝါးထုတ်လုပ်တာကတော့ရှမ်းပြည်ထဲမှာလို့ကြားသိရတယ်လေ။အရင်ကလည်းသူတို့ကဗီဒီယိုစက်တပ်ဖွဲ့လာဟုဗီဒီယိုစက်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတာဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေဆာနေချာရေးကော်မတီမှလည်းဒီဝါတာစခန်းတွေမူရစ်ဆေးဝါးထုတ်လုပ်နေတယ်ဆိုပြီးတော့မှဆုတ်ဆဲပြီးတော့မှတပ်စခန်းကိုခုဆုတ်ပေးဖို့ထိုင်းဘက်ကတောင်းဆိုတာ
ဒီအပိုင်းတွင်းမှာပဲရှင်းရိုင်ခရိုင်တွင်းမှာစိတ်ကြွစီတသိန်း9000ကျော်ကိုတယ်ဆောင်လာတဲ့သူတွေထဲမှာမြန်မာနိုင်ငံသား2ဦးပါဝင်ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့သလိုထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အနီးချင်းရိုင်မြို့နယ်အတွင်းမှာမူရစ်ဆေးဝါးတည်ဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေနဲ့ထိုင်းစစ်တပ်တို့ဒီဇင်ဘာလ10ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစိတ်ကြွစီတည်ဆောင်လာသူ9ဦးသေဆုံးခဲ့သလိုစိတ်ကြွစီတသန်း9သိန်းဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းအနာဘိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။တခြားသူတွေကတော့နေဆက်ကနေလွတ်မြောက်သွားတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ10တန်း5သိန်းနဲ့ဘိန်းဖြူတွေဖမ်းဆီးမိခဲ့ကြအောင်ဒီစိတ်ကြွစီတွေဟာချင်းမိုင်ချင်းရန်ခရိုင်တွေကိုဖျက်ကျော်ပြီးအင်းနီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစီတွေဖြစ်ကြောင်းထိုင်းရဲချုပ်ဦးဆောင်တဲ့ထိုင်းရဲတပ်ဖွဲ့ကဒီဇင်ဘာလ4ရက်နေ့တုန်းကလည်းဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်။